Welcome to the Voice of America in Burmese.
တော်ရရှင်ပေါင်တနေ့တာညနေခင်းမှာအမောပန်းပြေးကြပါရဲ့လားခင်ဗျာ View American တိုင်းရဲ့2016ခုနှစ်ဧပြီလ25ရက်တင်းလာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေလိုင်းတွင်မီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါစီးရီးယားနိုင်ငံမှာ IS တွေကိုတိုက်နေတဲ့တပ်တွေကိုကူညီဖို့အတွက်အမေရိကန်စစ်မှုထမ်း250ထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်တယ်လို့သမ္မတဘရက်အိုဘားမားကဒီနေ့ကြေညာပါတယ်။တခါ Republican Party ကိုစားပြူသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြသူတွေထဲမှာထိတ်ဆုံးမှရှိနေတဲ့ billionaire တစ်ထည် Donald Trump သမ္မတလောင်းမဖြစ်အောင်ဟန်တာဖို့အတွက်သူ့ရဲ့ပြိုင်ဘက်နှစ်ဦးကအပူပေါင်းဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါပြီ။ဒီလိုထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကူညီနိုင်တဲ့အတူပြောပြပါမယ်ရှင်
။ကျေးဇူးပါခင်ဗျာ။ကချင်ပြည်နယ်မှာဒေသခံတွေကတပိုင်းတနိုင်မွေးရစီတိုက်ဖြည့်ရေးလုပ်နေတာဘယ်လောက်ထိထိရောက်မှုရှိနေပါပြီလဲ
။ကျွန်တော်ရွာထဲမှာဘင်းစားတွေကိုဘင်းဝယ်ဘင်းရှူနေတဲ့အဘင်းတွေကလမ်းပေးပေါ်ကျွန်တော်တွေ့နေရတယ်။ဒီကြားထဲမှာမိနစ်လုံးလိုက်တဲ့အခါမှာဘင်းစားတွေကျောက်သွားတယ်။ပြီးတော့ရွာထဲမှာကိုဆိုးသူရက်ကူးတွေ
ဒီအကြောင်းနဲ့အတူရှမ်းပြည်ဘက်ကစည်ရေးတင်းမာမှုအခြေအနေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုရန်နိုင်တို့အစီအစဉ်ခံပါမယ်ခင်ဗျာ
။ Syria နိုင်ငံမှာ IS သွေးကြွတွေတိုက်နေတဲ့တပ်တွေကိုဒီကူညီဖို့အတွက် American အထူးတပ်ဖွဲ့ဝင်250အထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်ပြီးလို့ Germany နိုင်ငံမှာရောက်နေတဲ့ American သမ္မတ Barack Obama ကဒီကနေ့ကြေညာလိုက်ပါတယ်။
So given the success I've approved the deployment of up to 250 additional US personnel in Syria including special forces to keep up this momentum.
They're not going to be able to continue to now the American tet twe sei lo ye ati pyu ka de lo IS twe jwa re ko tai khan ni de Syria data gan tet twe ko kunyi bo American sit mu dan a yi a twet to myin bo chano song phyat lai da phit par de. Let shi Syria naingan ne ma American tet da a nei ngai da shi ni be me IS twe ko a yi par de data re ga ni tai thong yi a twet ထိရောက်ရေးပါတယ်ဆိုတာတွေ့ရတာကြောင့်မလို့လုပ်ငန်းတွေကိုအချိန်ပိုရအောင်အထူးတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်စစ်မှုထမ်း250ကိုဆေလွှတ်ဖို့အတည်ပြုလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့မှာသမ္မတအိုဘားမားကပြောကြားလိုက်တာပါ။အားလုံးရဲ့လုံခြုံရေးအတွက်ဥရောပနိုင်ငံတွေအနေနဲ့လည်းတာဝန်တွေကိုခွဲဝေယူကြဖို့သမ္မတအိုဘားမားကတိုက်တွန်းပါတယ်။ဒီနေ့နောက်ပိုင်းကျရင်တော့သမ္မတအိုဘားမားဟာဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ IS အဖွဲ့ချိန်မုံရေးအတွက်ဘယ်နိုင်ငံကစစ်အင်အားနဲ့ငွေကြေးအင်အားဘယ်လောက်ထည့်ဝင်မလဲဆိုတာတွေကိုဆွေးနွေးကြမှာပါ။ဆိုပိုင်းတော့ကတော့သမ္မတအိုဘားမားဟာဟန်နိုဗာမြို့မှာကျင်းပတဲ့ကမ္ဘာအကြီးဆုံးဆက်မှုကုန်စည်ပြပွဲကြီးကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်နဲ့အတူတွားရောက်ကြည့်ရှုပါရယ်။အမေရိကန်နဲ့ဂျာမနီနိုင်ငံအကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုရရှိရေးကိုထောက်ခံတဲ့အကြောင်းလဲသမ္မတအိုဘားမားကထပ်ပြီးတော့ပြောကြားခဲ့ပါရယ်။အပြန်အလှန်အဖြစ်ဒီအကြီးဆုံးကုန်သွယ်ဘက်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့ဂျာမနီအကြားTTIP လို့ခေါ်တဲ့အတလန်တစ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေအကြားကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာသဘောတူညီချက်ကြီးရရှိနိုင်ဖို့အခုသမ္မတအိုဘားမားရဲ့ဒီဂျာမနီနိုင်ငံခီးစင်ကနေတွန်းအားပေးရရောက်လိမ့်မယ်လို့ခေါင်းဆောင်တို့ကမျှော်လင့်နေကြပါရဲ့ရှင
်။သူတွေတဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တထေ Donald Trump သမ္မတလောင်းဖြစ်မလာစေဖို့အတွက် Mr. Trump ရဲ့ပြိုင်ဘက်နှစ်ဦးကအတူလက်တွဲလှုပ်ဆောင်နေပါတယ်။သူတို့နှစ်ဦးဘလို့အတူလက်တွဲပြီးမစ္စတာ Trump ကိုဟန်တာသွားမယ်ဆိုတဲ့အသေးစိတ်အစီအစဉ်ကိုပြင်ပတွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကမနေ့ကတနင်္ဂနွေနေ့နောက်ပိုင်းမှာပုံမှန်လင်းလင်းထုတ်ဖော်ပြောဆိုလိုက်တာပါ။ရှင်းနှစ်ထဲသမ္မတသက်တမ်းကုံဆုံးတော့မဲ့ Barack Obama ရဲ့နေရာမှာထောင်ဝင်ယူနိုင်ဖို့အတွက်အကြိတ်နဲ့ရှင်ပြိုင်နေကြတာမှာပြီးခဲ့တဲ့ February 6ရက်နေ့က New Hampshire ပြည်နယ်သမ္မတလောင်းပနာမရွေးပွဲမှာမစ္စတာ Trump ပဲအနိုင်ရပြီးတဲ့နောက်သူဟာပြင်ပတွေအားလုံးကိုကျော်ပြီးတော့ထိတ်ဆုံးမှတီတတာအနိုင်ရနေတာပါအစောပိုင်းခဏအနိုင်ရမှုတာဖြစ်ပြီးနောက်ပိုင်းအရှင်ပြန်ကျသွားလိမ့်မယ်လို့ထင်ထားခဲ့တဲ့ခုလို Trump ရဲ့အောင်မြင်မှုတွေဟာ Republican Party တွင်းအဖွဲ့ဝင်အများအပြားအတွက်တော့စိတ်မသက်မသာဖြစ်နေရတာပါ Trump အနေနဲ့ပါတီအပေါ်ဘယ်လောက်ထိသစ္စာထားမလဲဆိုတဲ့သူ့ရဲ့ယက်တီချက်ပေါ်မေးခွန်းထုတ်တာတွေရှိနေသလိုလူမှုကြီးကြပ်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့အငြင်းပွားစရာဖြစ်နေတဲ့ Trump ရဲ့ပြောဆိုချက်တွေကြောင့်ပဲဖြစ်ပါတယ်Cleveland မြို့မှာ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့3လတောင်မလိုတော့အချိန်မှာပါတီတွင်းသမ္မတလောင်းအဖြစ်ရွေးခံရဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်အရေအတွက်1,238ရောက်ရဲ့အများစုထောက်ခံမှုကိုရဖို့အခွင့်အလမ်းရှိနေသူက Trump တယောက်သာရှိနေတာပါဒီအချိန်တွေက Mr. Cruz နဲ့ Mr. Kasich တို့အတွက်သူတို့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုတော့ရပ်တန့်မသွားစေခဲ့ပါဘူးခင်ဗျာ
ရင်းမြစ်နိုင်ငံရှိတောင်ပိုင်းမှာအယ်ခိုင်ဒါစစ်သွေးကြွအဖွဲ့ကပြည်ကနေနှစ်တွင်တည်ယူထားတဲ့မြို့တစ်ခုကိုဆော်ရီယာရီးဘီယာဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကတကြိမ်တည်းဝင်ရောက်တိုက်ခိုက်ချမှာတင်မဲ့ဒီအယ်ခိုင်ဒါတိုက်ခိုက်ရေးသမား800ကျော်ကိုချေမှုန်းနိုင်ခဲ့တယ်လို့ညွတ်ပေါင်းဖွဲ့ကပြောပါရတယ်။ဆော်ရီဥဆောင်တဲ့ညွတ်ပေါင်းဖွဲ့ကထုတ်ပြန်တဲ့အခုအရေးအတွက်နဲ့ပတ်သက်လို့မှမမှန်သီးခြားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ရခိုင်တအဖွဲ့အဓိကခြေကုပ်ရာစိတ်ကမ်းမျိုးမူကာလာမှာရေမြင့်တိုက်ခိုက်ရေးအဖွဲ့တွေကအာရညွတ်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ sorry အစိုးရသတင်းဌာနကဒီကနေ့ဖော်ပြပါရတယ်။ညွတ်ပေါင်းအဖွဲ့တွေမူကာလာမျိုးအတွင်းကိုဝင်ရောက်ချိန်မှာတော့အနောက်ဘက်ခြံကိုဆုတ်ခွာနေကြတဲ့ Al-Qaeda စစ်သွေးကြွတွေဘက်ကပြန်လည်ခုခံတာမရှိခဲ့ဘူးလို့စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တွေကပြောပါရတယ်။ထိုးစစ်ဆင်မှုအတွင်းမှာရေနံကျက်စက်ရုံတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြပါရတယ်။အခုတည်ဆုံးခဲ့ကြသူတွေထဲမှာအယ်ခိုင်ဒါခေါင်းဆောင်အော်တိုများပါဝင်ပြီးတော့ထွက်ပြေးလွတ်မြောက်သူတွေလည်းရှိတယ်လို့ညွန့်ပေါင်းဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုထိုးစစ်ဆင်မှုဟာရင်းမြစ်ဆွေရောက်ကိုကူညီထောက်ပံ့ဖို့နဲ့အယ်ခိုင်ဒါအဖွဲ့ထင်းညွတ်ထားတဲ့ရင်းမြစ်ကမြို့ကြီးတွေကိုပြန်လည်သိမ်းယူနိုင်ဖို့အတွက်နိုင်ငံတကာကြိုးပမ်းအားထုတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုးစစ်ဆင်မှုအတွင်းမှာအရက်သားတည်ဆုံးမှုရှိမရှိဆိုတာတော့မသိရသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာနိုင်ငံခြားကအကူအညီနဲ့ပတ်သက်ပြီးအချိန်တော်ကြာရှုတ်ဝတ်ထားခဲ့တဲ့မှတ်တမ်းတွေကိုမကြာခင်မှာထုတ်ပြန်လာနိုင်တယ်လို့ပြောလိုက်ပါတယ်။ဒီထိတ်တန့်ရှုတ်ဝတ်မှတ်တမ်းတွေကိုအမေရိကန်တာဝန်ရှိသူတချို့ပဲဖတ်ရသေးတာဖြစ်ပြီးတော့အမေရိကန်လွှတ်တော်၂ရက်ရဲ့ပူးတွဲကော်မတီက2000မှာစုစည်းခဲ့ပြီးတဲ့နောက်လွတ်တော်ရဲ့လုံခြုံတဲ့နေရာမှာထိန်းသိမ်းထားတာဖြစ်ပါတယ်။ဒါကိုထုတ်ပြန်ဖို့အတွက်အထက်လွတ်တော်နဲ့အောက်လွတ်တော်မှာတင်ထားတဲ့ဥပဒေချမ်းတွေနဲ့အဲဒီရှုပ်ဝတ်မှတ်တမ်းကိုရေးသားသူတွေကတောင်းဆိုနေကြပါတယ်။လွတ်တော်ပူးတဲ့ကော်မတီမှာပါဝင်ခဲ့တဲ့အထက်လွတ်တော်အမတ်ဟောင်ဘော့ဂရဟမ်ကတော့ဒီရှုပ်ဝတ်မှတ်တမ်းတွေထဲမှာဘာတွေပါဝင်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုနေတာတွေကိုအဆုံးသတ်ဖို့နဲ့အမေရိကန်လူထုအနေနဲ့ဒီမှာပါတဲ့အချက်တွေကိုသူတို့ဟာသူတို့ဆုံးဖြတ်နိုင်ဖို့အတွက်ဒီရှုပ်ဝတ်မှတ်တမ်းကိုထုတ်ပြန်သင့်တယ်လို့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်နဲ့တွေ့ဆုံမေးမြန်းကမှာပြောကြားလိုက်ပါတယ်။ဇော်ဒီနိုင်ငံသား15ဦးပါဝင်လေရင်ပြန်ပေးဆက်သူ19ဦးဟာပြည်ပကအကူအညီရမရဆိုတာကဒီတိုက်ခိုက်မှုမှာအရေးကြီးတဲ့မေးခွန်းတွေဖြစ်တယ်လို့သူကပြောပါတယ်။သမရဟောင်း George W. Bush ကအဲ့ဒီစာမျက်နှာ28မျက်နှာကိုရှုပ်ဝတ်မှတ်မ်းဖြစ်ထားခဲ့ပြီးတော့လူထုကိုထုတ်ပြန်တဲ့အစီရင်ခံစာထဲမှာမထည့်ဖို့အမိန့်ပေးခဲ့ပါတယ်။ဒါပေမဲ့သမရ Obama ကတော့သူ့ရဲ့ထောက်လှမ်းရေးအဖွဲ့ကိုပြန်လည်သုံးသပ်ဖို့အမိန့်ပေးခဲ့ပြီးတော့ဂျွန်လမှာဆုံးဖြတ်တဲ့အခါလူထုအနေနဲ့သိရှိနိုင်ဖို့မျှော်လင့်တယ်လို့ Mr. Graham ကပြောပါတယ်ခင်ဗျာ။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ရဲ့တင်းနေလာနေညနေခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုဆက်ပြီးပြပြပေးသွားပါမယ်ဩစတီးယားနိုင်ငံမှာရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့လက်ရာစွန် Freedom Party ဟာပထမတကြော်သမ္မတရွေးကောက်ပွဲမှာမဲရီအတွက် 35 ရာခိုင်နှုန်းကျော်အနိုင်ရပြီးတော့လက်ရှိအနိုင်ရညွှန်ပေါင်းအဖွဲ့ကအဆိုပြုထားတဲ့ပုံကိုယ်ရေးအပါအဝင်ပြိုင်ဘက်5ဦးကိုတာစီရသွားပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ဥရောပရဲ့ရည်တည်မှုကိုစန့်ကျင်တဲ့ Norbert Hofer အနေနဲ့မဲရီအတွက် 36.4 ရာခိုင်နှုန်းကိုအနိုင်ရလိုက်တာကြောင့်ရှေ့လာတဲ့ချင်းပါမဲ့တကြော်ပြန်ရွေးကောက်ပွဲမှာတတိပုဂ္ဂလရှင်ပြိုင်သူ Green Party အဖွဲ့ဝင်ဟောင်း Alexander Van der Bellen နဲ့ထိတိုက်တွေ့ဆုံကြမှာပါ။Freedom Party အနေနဲ့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာဒီကြိမ်အကောင်းဆုံးအနိုင်ရတာလည်းဖြစ်ပါတယ်။ပါတီအနေနဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပြည်ခဲ့တဲ့နှစ်ရာသီကစလို့ဩစတီးယားနိုင်ငံနဲ့ဝင်ရောက်လာတဲ့နိုင်ငံရေးခိုလုံခွင့်တောင်းခံသူတသိန်းရဲ့အရင်းနဲ့ပတ်သက်တဲ့ဒီပြဿနာရဲ့ရိုက်ခတ်မှုတွေကိုအဓိကထားထောက်ပြပြီးတော့မဲဆွယ်စည်းရုံးလာခဲ့တာပါ။လက်ရှိအနိုင်ရညွတ်ပေါင်းဆွေရဲမှာပါတဲ့ဗဟိုလက်ဝဲရင်း Social Democratic Party က Rudolf Hansdorfer နဲ့အလဲလက်ကြတဲ့ People's Party ကရွေးချယ်ထားတဲ့Andreas Koro ကတော့အခုပထမတစ်ကြော်ရွေးကောက်ပွဲမှာမဲ17ရာခိုင်နှုန်းလောက်ပဲရခဲ့ကြတာပါအသက်89နှစ်အရွယ် Social Democrat တူဖြစ်တဲ့လက်ရှိသမ္မတ Heinz Fischer ကတော့ဥပဒေအရကန့်သတ်မှုကြောင့်6နှစ်တာသမ္မတသက်တမ်းတတိယအကြိမ်ဆက်ပြီးတော့ထမ်းဆောင်ခွင့်မရှိပါဘူးရှင
်မက္ကဆီကိုနိုင်ငံမှာကျောင်းသား43ယောက်ပျောက်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့တနစ်ကျော်ကြာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့ဆိုရအာနာပိုင်ဒီရဲ့အတားအဆီးတွေကြောင့်အဲ့ဒီကျောင်းသားတွေဘာဖြစ်သွားလဲဆိုတာကိုအပြေမထုတ်နိုင်ခဲ့ဘူးလို့စုံစမ်းစစ်ဆေးသူတွေကပြောလိုက်ပါတယ်မက္ကဆီကိုအာနာပိုင်ဒီဟာစုံစမ်းစစ်ဆေးမှုအစ်စ်တွေလှုပ်ဆောင်မှုကိုစိတ်ဝင်စားမှုမရှိပဲတန်တရားဖြစ်ခံရသူတွေကိုပြန်ပြီးစစ်ဆေးမေးမြန်းလာတွေမလုပ်နိုင်အောင်လဲတားမြစ်ခဲ့သလိုစုံစမ်းစစ်ဆေးမှုကိုလည်းတိုက်ခါချဖို့ကြိုးစားနေတယ်လို့အမေရိကတိုက်နိုင်ငံများလူခွင့်ကော်မရှင်ကခန့်ထားတဲ့အဖွဲ့ဝင်၅ဦးပါဝင်တဲ့စုံစမ်းရေးအဖွဲ့ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အယုဇနာပါရူဆီယာမြားကောလိပ်ကကျောင်းသား43ယောက်ဟာ2014စက်တင်ဘာလကနိုင်ငံတောင်ပိုင်းဂရာရိုပြည်နယ်အီဂွာလာမြို့မှာပျောက်ဆုံးသွားခဲ့တာပါ။မက္ကဆီကိုအစိုးရတာဝန်ရှိသူတွေအပြောအရတော့ကျောင်းသားတွေကဆန္ဒပြပွဲမှာပါဖို့အတွက်ဘတ်စကောက်ကိုပြန်ပြီးဆွဲခဲ့ပြီးတဲ့နောက်ဒေသခံရဲတွေကကျောင်းသားတွေကိုဖမ်းဆီးလိုက်တယ်လို့ပြောပါတယ်။အဲဒီနောက်ရဲတွေကကျောင်းသားတွေကိုဂရာရိုအူနီဒိုစ်မြို့ကိုင်းတွေကို လွှဲပစ်လိုက်ပြီးတော့အဲ့ဒီမူရခိုင်ကကိုကူလာမျိုးကအမိုက်ကန်ထဲမှာမီးရှို့ပစ်လိုက်တယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာမီးကြီးကျယ်လောင်ထားတာကိုမတွေ့ရဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ
။ပြီးခဲ့တဲ့မတ်လ22ရက်နေ့ကဘယ်လ်ဂျီယံနိုင်ငံပရက်ဆင်မြို့မှာအကြမ်းဖက်တိုက်ခိုက်ခံရပြီးလူပေါင်း30ယောက်သေဆုံးခဲ့ရပြီးတဲ့နောက်တလားကျော်ကြာပိတ်ထားခဲ့တဲ့ Melbourne မြောက်ယထာပူတာယုံကူဒီကနေ့တနင်္လာနေ့မနက်ပိုင်းမှာပြန်လည်ဖွင့်လှစ်လိုက်ပါပြီ။ဥရောပကော်မရှင်ဌာနချုပ်ဦးနီးမှာတည်ရှိတဲ့ဒီမြောက်ယထာပူတာယုံမှာလူသွားလာရှုပ်ထွေးတဲ့အချိန်ဘုံဖောက်ခွဲတိုက်ခိုက်ခံရတာကြောင့်လူ16သေဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုမတိုင်ခင်အချိန်ပိုင်းကလည်းဇဗတံမလီစိတ်မှာအထေခံဘုံခွဲတိုက်ခိုက်သူတွေကခီးတဲ့တွေထွက်ခွာရနေရမှာတိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အာရစသွေးကြွားဖွဲ့ကပြောခဲ့တာပါဒီတိုက်ခိုက်မှုတွေဖြစ်ခဲ့ချိန်ကစလို့ဒီကနေ့မဲလ်ဘီပူတာယုံကိုပထမဆုံးအချိန်ပြန်လည်ဖွင့်နေတာဖြစ်ပြီးတော့ခီးတဲ့တွေပြန်လည်စတင်သွားလာနေတာနဲ့အတူလုံခြုံရေးဝန်ထမ်းတွေနဲ့စစ်သားတွေအများအပြားကလည်းလုံခြုံရေးအတွက်ကင်းလည်စောင့်ကြည့်ပေးခဲ့ကြပါတယ်မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့နီတိုးနဲ့ဥရောပသမဂ္ဂဌာနချုပ်ယုံတွေရှိရာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တိုက်ခိုက်မှုတွေမတိုင်ခင်လေးလာတော့ကလည်းပြည်သူနိုင်ငံပါရီမြို့တော်မှာ IS ဆွန်ရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130သေဆုံးခဲ့ရပါတယ်ရှင်
အာဖရိကနိုင်ငံ6နိုင်ငံဟာလာမယ့်၄နှစ်အတွင်းငှက်ဖျားရောဂါကင်းစင်တဲ့နိုင်ငံတွေဖြစ်လာနိုင်မယ်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတင်လာနေမှာကြားထုတ်တဲ့ကမ္ဘာ့ငှက်ဖျားရောဂါတိုက်ဖျက်ရေးနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောလိုက်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကမနစ်ကအတည်ပြုထားတဲ့2016-2030ကမ္ဘာတဝန်းငှက်ဖျားရောဂါတိုက်ဖျက်ရေးမဟာဗျူဟာထဲမှာလာမယ့်2020မှာအနည်းဆုံးနိုင်ငံ10ခုမှာငှက်ဖျားရောဂါကူးစက်ပြန့်နှံ့မှုကိုအဆုံးသတ်နိုင်ဖို့မျှော်လင့်ထားပြီးအခုဆိုရင်အာဖရိကနိုင်ငံ6နိုင်ငံအပါအဝင်နိုင်ငံ17နိုင်ငံမှာအဲ့ဒီအမှန်ကျအောင်မြင်နိုင်ဖို့မြောက်အောင်မြင်နိုင်တယ်လို့ WHO ကခန့်မှန်းထားပါတယ်။ငှက်ဖျားလုံးဝကင်းစင်သွားနိုင်တယ်ဆိုတော့အာဖရိကနိုင်ငံ6နိုင်ငံကတော့ Algeria, Botswana, Cape Verde, Comoros, တောင်အာဖရိကနဲ့ Swaziland နိုင်ငံတွေဖြစ်ကြပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံကသတင်းတွေကိုမခင်ဘူးထွေးနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုအသံမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းတည်းမှာပဲနှားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်ကချင်ပြည်နယ်အတွင်းမှာလူမှုအခြေပြုမွေးရစေဝါတိုက်ဖြတ်ရေးစီမံချက်အကောင့်ထဲပေါ်ပြီးနှစ်နှစ်အကြာမှာမွေးရစေသုံးဆွဲသူရောင်းဝယ်သူတွေတိတိသာသာရောကြလာသလိုဧကထောင်နဲ့ချီတဲ့ဘေးငင်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဒေသဆိုင်ရာမွေးရစေတိုက်ဖြတ်ရေးအဖွဲ့ခေါင်းဆောင်တွေကဒီကနေ့ကြားရောက်တဲ့ကချင်မွေးရစေဝါစန့်ကျင်ရေးနေ့မှာပြောဆိုလိုက်ပါတယ်စီမံချက်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့ကာလအတွင်းမှာအခက်အခဲတွေရှိခဲ့ပေမဲ့အစိုးရသည့်လက်ထက်မှာအာဏာပိုင်တွေဘက်ကပုံမပူပေါင်းလာမယ်လို့မျှော်လင့်ကြောင်းပြောကြပါတယ် VOA သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားတာပါ
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့ကချင်မူရစေဝါစန့်ကျင်ရေးနေ့အခမ်းအနားကိုကချင်ပြည်နယ်ကမြစ်ကြီးနားတနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်နဲ့လာရှုစတဲ့မြို့တွေမှာကျင်းပခဲ့ပြီးမြစ်ကြီးနားမြို့မှာတော့လူအင်အား9000နီးပါးလောက်တက်ရောက်ခဲ့ကြပါတယ်မြစ်ကြီးနားမြို့အခမ်းအနားကိုမနှောခွင်းမှာမနေ့7နာရီကနေ10နာရီထိကျင်းပခဲ့ပြီးမူရစေဝါတိုက်ဖြတ်ရေးစီမံချက်နှစ်နှစ်တာကာလအတွင်းအောင်မြင်မှုကြာရှုံးမှုနဲ့အနာဂတ်မှာဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတင်ပြဆွေးနွေးခဲ့ကြသလိုခရီးယန်တမာကျန်းစာပါဆုံးမဩဝါဒတွေကိုလည်းမျှဝေဟောပြောခဲ့ကြပါတယ်အခမ်းအနားကိုတက်ရောက်ခဲ့တဲ့ကချင်လူမှုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ရဲ့ဝိုင်းမော်မြို့နယ်တာဝန်ခံဦးလွန်းခေါင်ကနှစ်နှစ်အတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုအခုလိုပြောပါတယ
်ဒီမူရစ်စီမကကတ္တဆီကိုရွာတိုင်းအတင်းတော်တိုင်းမှာကျွန်တော်ခရီးယန်ဘာသာရေးလေးလိုက်ကျွာတဲ့မှာအတင်းတော်ဒီတိုင်းရှိတယ်ပေါ့အတင်းတော်တိုင်းမှာသူတို့လူစုမူရစီဝါတက်ရဲ့ communication ဖွဲ့လာနိုင်တယ်ပြီးတော့ဖွဲ့ပြီးတော့လူချမှုသူ့နေရာနဲ့သူလုံသွားတော့အခုနေရာတိုင်းမှာအရင်တော့လောက်မူရစီဝါပြဿနာပေါ့ကျွန်တော်ကျွာထဲမှာဘိန်းစားတယ်ဟိုဘိန်းွယ်ဘိန်းရှူနေတဲ့အဘိန်းသူတွေကလမ်းပေးပေါ့ကျွန်တော်တွေ့နေရတယ်ဒီကြားထဲမှာနည်းနည်းလိုက်တဲ့အခါမှာဘိန်းစားတွေကြောက်သွားတယ်ပြီးတော့ကျွာထဲမှာကိုဆိုးသူရဲ့ကုတွေဟိုပြည့်စည်ကြောက်တဲ့ဟာတွေတော်တော်လေးရှာသွားတယ်ဒီဘိန်းတောင်းတဲ့လူတွေတော်တော်လေးကျွန်တော်တို့
မူရစီဆွဲသူတွေကိုပထမအဆင့်အသိပညာပေးတာဒုတိယအဆင့်ဆေးဖြတ်စခန်းမှာကုသပေးတာနဲ့တတိယအဆင့်မှာဥပဒေအရရေးယူတာတွေကိုအဆင့်လိုက်ဆောင်ရွက်ပေးနေကြောင်းလည်းပြောပါတယ်မူရစီဝါတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးကြုံတွေ့ရတဲ့အခက်အခဲကိုတော့သူကအခုလိုပြောပါတယ်
မောင်မြင်ခဲ့တဲ့ဟာဆိုရင်တော့ဥပမာတစ်ခုပြောပြရမယ်ဆိုရင်ဌာနဆိုင်ရာတွေကဟိုအားမပေးတဲ့ဟာမျိုးတွေကြောက်မလို့ကျွန်တော်တို့တစ်ခါပြီးတော့လုံပြခံရတဲ့အခါမှာအခက်အခဲလေးတွေရောရှိတယ်လုံခဲ့တဲ့ဒီ January February မှာကျွန်တော်ဘိန်းစစ်စင်ကြီးဒီတနိုင်းပဲဆိုတခြားနေရာတော့အေးစစ်စင်ကြီးပြင်းနဲ့ကျွန်တော်တို့သွားနိုင်ပြီမဲ့ဒီကျွန်တော်ဝိုင်းမော်ဒီစတုံးကမ္ဘာကြီးဒီစားမှာအစိုးရကတော့တားပေါ်မှုဖဲမှုမရှိတော့ကျွန်တော်တို့လူစုတွေဘယ်တော့ကျူးစားကျူးစားအောင်မြင်မှုမရှိခဲ့ဘူးဒီလက်ရှိအစိုးရတက်ကတော့ဒီဦးစေဝပြည်ထောင်စုကိုဖဲဖဲဝင်ဝင်လုပ်တာမဲ့လို့ကျွန်တော်မျှော်လင့်တယ်
တနိုင်းမြို့နယ်မူရစီဝါတိုက်ဖြတ်ရေးအဖွဲ့ဥက္ကဋ္ဌဦးတော်တောင်ကသူတို့မြို့မှာလူတထောင်လောက်ပါဝင်ပြီးမြို့အနှံ့ခြေတက်ဆန္ဒထုတ်ဖော်ခဲ့တယ်လို့ပညာပေးဟောပြောပွဲနဲ့စုတောင်းပွဲတွေကိုလည်းကျင်းပခဲ့တယ်လို့ပြောပါတယ်။တနိုင်းမြို့နယ်အတွင်းပြီးခဲ့တဲ့ကာလကဆောင်ရွက်ခဲ့တဲ့အခြေအနေကိုဦးတော်တောင်ကအခုလိုပြောပါတယ်။
အဲ့တော့အခုကျွန်တော်ပြည်သူလူထုတွေလည်းတော်တော်လေးကတော့ကျွန်တော်မြို့စေဝါတိုက်ဖြတ်ရေးလုပ်ငန်းမှာပါဝင်လာတာကျွန်တော်သိရပါတယ်။နောက်ပြီးတော့ဒီ drinking ကိုလည်းကျွန်တော်ဒီနေ့2016မှာတော့မှကျွန်တော်ဒီကအဲတထောင်ကျော်ကျွန်တော်ခုတ်ခွေရှင်းလင်းစစ်နိုင်တယ်နောက်ပြီးတော့ဟာသမွေစီဝါတုံးဆဲနေတဲ့လူတွေကိုလည်းကျွန်တော်တော်တော်များများစားသုံးသူဘဝကနေသူတို့အဲလူကောင်းဖြစ်အောင်ကျွန်တော်ပြန်လည်းပြုပြင်ပေးနိုင်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီခေါ်ပြောရှင်အကြည့်ပညာပေးရှင်အဖြစ်မိမုံတရပြီးတော့မိစံသားနဲ့မွေစီဝါစားသုံးတဲ့ဟာကိုသူတို့ကလည်းသူတို့ဆေးဝါးတင်ထက်ယူတဲ့လူတွေလည်းတော်တော်များများရှိပါတယ်လို့ကျွန်တော်ဆင်မှာ
ရှမ်းပြည်နယ်မြောက်ပိုင်းလာရှုံနဲ့ကွက်ခိုင်မြို့တွေမှာလည်းကချင်မူရဆေးဝါးစန့်ကျင်ရေးနေအခမ်းအနားကိုခရယံအသင်းတော်တွေကဥဆောင်ကျင်းပခဲ့ပါတယ်လာရှုံမြို့မှာကျင်းပတဲ့အခမ်းအနားကိုလူအင်အား1400လောက်တက်ရောက်ခဲ့ပြီးကွက်ခိုင်မြို့မှာတော့လူ600လောက်ပါဝင်တက်ရောက်ခဲ့တယ်လို့ကွက်ခိုင်မြို့ကပွဲပြမြောက်ရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ပေါခွန်ကပြောပါတယ်ဒီလိုအခမ်းအနားကျင်းပတဲ့အတွက်လူထုကအမြင်ပုံပုံပွင့်လင်းလာတယ်လို့အစိုးရနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အစာပြိုးလာနိုင်မယ်လို့မျှော်လင့်ကြောင်းဒေါ်ပေါက်ခွန်ကပြောပါတယ်
ကျွန်တော်တို့ပြည်သူလူထုလည်းဒီနေ့လူမျိုးလုံးလိုက်တဲ့အခါမှာတော့အမြင်ပွင့်လာမယ်လို့မျှော်လင့်တယ်ပြီးရင်အစိုးရနဲ့ရောခေါင်းဆောင်မလို့ဆက်ပြီးတော့လက်ဆွဲနိုင်ဖို့လည်းအစာပြိုးတဲ့အချိန်လို့လည်းအမှလို့အလိုလိုယုံကြည်ပါတယ်
ကချင်ပြည်နယ်မှာမူရစေဝါတုံးဆွဲတာတွေမြင့်တက်လာတာကြောင့်ကချင်အမျိုးသားရမိရဖတွေဘာသာရေးခေါင်းဆောင်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ခေါင်းဆောင်တွေဆွေးနွေးတိုင်ပင်ပြီးကချင်မူရစေဝါစန့်ကျင်ရေးနေ့ကျင်းပဖို့ကို2023ခုနှစ်ဇွန်လ26ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမူရစေဝါတုံးဆွဲရောင်းဝယ်မှုစန့်ကျင်ရေးနေ့မှာဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်
ကူမိုးစုံရဲ့သတင်းပေးပို့ချက်ပါခင်ဗျာကချင်ပြည်နယ်ဘက်ကအခြေအနေတွေကနေရှမ်းပြည်နယ်ရဲ့အခြေအနေကိုလည်းကြည့်အောင်ပါရှမ်းလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းကနေမြေတချို့ကိုဖယ်ရှားပေးဖို့မြမစစ်တပ်ကတောင်းဆိုတာတွေကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကငင်းဆန်လိုက်တဲ့အတွက်စီးရီးတင်းမှမှုအရေးယောင်တွေထွက်ပေါ်နေပါတယ်ဒေသတွင်းဖွံ့ဖြိုးရေးအတွက်နှစ်ဖက်တပ်ဖွဲ့တွေပူးပေါင်းပြီးကွင်းစင်းစစ်ဆေးဖို့မြမစစ်တပ်ရဲ့ကံလန့်ချက်အပေါ်မှာလဲ SSA မြောက်ပိုင်းကတန်တရာရှိနေတာပါVOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ကနေအခြေပြုသတ်ဆွဲထားတဲ့တန်ရံမြို့နယ်ထဲကလွယ်စည်းလွယ်လန်းတောင်ကျောစခန်းကိုနောက်ဆုတ်ပေးဖို့နဲ့လာမယ့်ဧပြီလ28ရက်နေ့မှာဒေသတွင်းမြန်မာသမတော်နဲ့ရှမ်းပြည်သမတော်ကိုယ်စားလှယ်တို့ပူးတွဲကွင်းစင်စစ်ဆေးရေးလုပ်ဖို့မြန်မာသမတော်ဘက်ကနေအကြောင်းကြားလာတယ်လို့လာရှိုးအခြေဆိုင်မြောက်ပိုင်းရှမ်းပြည်သမတော်ရာရှိတူးကအခုလိုပြောပါတယ
်ကျွန်တော်ကြီးကနဲ့ကျွန်တော်ကြီးကဘဝကိုယ်စားလှယ်အဖွဲ့ကြီးအဲဒီနောက်တစ်ဝက်မှာကျွန်တော်မဖြစ်တင်တာမဖြစ်ကြရအောင်တွားပြီးတော့မှစစ်ဆေးကြမှာပေါ့ဗျာ
လာမယ့်ဧပြီလ28ရက်နေ့မှာနှစ်ဖက်သမှုတွေကနေပူးတွဲကွင်းစင်စစ်ဆေးရေးလုပ်ဖို့အတွက်မြောက်ပိုင်းရှမ်းပြည်သမတော်ဗဟုသဏ္ဍာန်ချုပ်မှာ52နှစ်မြောက်သမတော်မွေးနွေးပွဲကျင်းပနေတာကြောင့်ဒီအစီအစဉ်အတွက် SSCB ဘက်ကပါဝင်ဖို့မတိကျဘူးလို့စစ်ပတ်ရာရှိသူကပြောပါတယ်တန်ညာမြို့နယ်ထဲကလွယ်စည်းလွယ်လန်းတန်ကျောမှာရှိတဲ့လွယ်စည်းလွယ်လန်းအုံမှုမိုင်းကောင်အစရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်တပ်စခန်းတွေကို SSPP နဲ့သမတော်တပ်မှုတွေပူးတွဲကွင်းစင်စစ်ဆေးရေးယူရချက်ဟာဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့မြမသမတော်ဘက်ကနေပြောဆိုခဲ့ပါတယ်။ဒါပေမဲ့သမတော်ရဲ့အဓိကယူရချက်ဟာဒေသတွင်းမြောက်ပိုင်းရှမ်းပြည်သမတော်တပ်နေရာချထားရေးပိုင်းကိုကြီးရှုဖို့အတွက်လို့မြောက်ပိုင်းရှမ်းပြည်သမတော်စစ်ဘက်ဆိုင်ရာတပ်မှုကြီးတူးကဆိုပါတယ
်။နေမျိုးသူတို့တိပြစားကျွန်တော်တပ်စခန်းတွေမှာဆိုင်ကျွန်တော်ဘစ်ပဲမှာခံစားတာတိပုလို့တို့ကအနေထားပေါ်တော့အဲ့ဒါကသူတို့အမျက်လေးပါထုတ်ချင်လို့အဲ့ဒီတဘောဖြစ်နေတယ်ပေါ့
။တကယ်လို့လွယ်စေးလွယ်လန်းတောင်ကျောမှာရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်တပ်စခန်းတွေကိုဖယ်ရှားလိုက်မယ်ဆိုရင် UWSA ဝထင်းချုပ်ရပန်ရန်မိုင်လင်းဒေတာကိုချင်းချောင်းနိုင်မဲ့အနေထားဖြစ်နေတယ်လို့မြောက်ပိုင်းရှမ်းပြည်သမတော်စစ်ဘက်ဆိုင်ရာတမှုကြီးတူးကဆိုပါတယ
်သူတို့စားရချင်ဆိုတော့ဒီလမ်းပုံပြီးဆိုရင်ဝောက်ချေလို့ရတယ်လေလမ်းပေါ်ကြီးအဲလိုဖြစ်နေတော့ဆိုတော့ဒါမျိုးအခုသူတို့ပြည်ကြီးကြတယ်ကြတယ်လေနော်
မြမသမတော်အနေနဲ့ကတော့လွယ်ဆွေးလွယ်လန်းတောင်ကျောပေါ်မှာရှိတဲ့မြောက်ပိုင်းရှမ်းပြည်သမတော်တပ်စခန်းကိုဖယ်ရှားခိုင်းပေမဲ့လည်း SSPP အနေနဲ့နှစ်ပေါင်း30ကျော်အခြေချလာခဲ့တဲ့နယ်မြေကိုမရွှေ့ပေးနိုင်ဘူးလို့လာရှုမြို့နယ် SSPP အရာရှိတူးကခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကလည်းမရွှေ့ပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာကကျွန်တော်တို့အရင်ကာလတွေကနေခဲ့ရတယ်ဗျာပြီးတော့69 90မှာပမာဏကျင်းနည်းကမ်းရင်းပါလေသဘောတူညီချက်ရအဲ့ဒီမှာကျွန်တော်တို့ဒီခေတ်ကတည်းကအခုချိန်ကြီးဆိုရင်အဲ့ဒီ300ရောရှိပြီပေါ့ဗျာနော
်လွယ်စွေး ွယ်လမ်းတောင်ပြောမှာရှိတဲ့သတ်စခန်းတွေကိုနောက်ဆုတ်ပေးလိုက်မယ်ဆိုရင်ဝမ်ဟိုင်းဖူဌာနချုပ်ကိုတမတော်ကနေစစ်ရေးရအသာစီရယူနိုင်တဲ့အနေအထားကြောင့်မြောက်ပိုင်းရှမ်းပြည်တမတော်ကနေသတ်စခန်းရုပ်သိမ်းဖို့မဖြစ်နိုင်ဘူးလို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်စိုင်းမိန်ကနေသူ့အမြင်ကိုခုလိုပြောပါတယ
်။စကရားနဲ့ဒီလွယ်ကြီးလွယ်လမ်းကိုတတ်ဖယ်လဲလို့ရှိရင်ဝမ်ဟိုင်းဌာနချုပ်ကအလုံးကိုတမတော်ကနေပတ်ပတ်လဲဝိုင်းထားတဲ့သဘောဖြစ်နေတော့လုံခြုံမှုကစစ်ရေးရအလုံးကိုတမတော်ကအသာစီဖြစ်နေတော့သူတို့ကမဖယ်ချင်ဘူးဆိုတဲ့သဘောဖြစ်နေတယ်။အဲကြောင့်သူတို့ကဒီဟာကိုဖယ်ဖို့အလားအလာမရှိဘူး
။မြောက်ပိုင်းရှမ်းပြည်တမတော်ရဲ့လွယ်လမ်းသတ်စခန်းကိုတတ်ဆုတ်ပေးဖို့2014ခုနှစ်တုန်းကလည်းအစိုးရတမတော်ဘက်ကညွှန်ကြားခဲ့ပူးပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကလည်းကြည်တီဒီဘောချမ်းမှာရှိတဲ့တာဖန်ဆောင်ဂရုဒိတ်စခန်းနဲ့မိုင်းရှူးမြို့နယ်ထဲကတာဆန်ဖူးသတ်စခန်းတွေကိုလည်းတတ်နှုတ်ဆုတ်ပေးဖို့မြန်မာစစ်တပ်ကနေတောင်းဆိုခဲ့ပြီးတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာလဇန်းကနေစပြီးရှမ်းပြည်နယ်တောင်ပိုင်းကြည်တီမိုင်းနောင်မိုင်းရှူးဒေသတွင်းမှာမြောက်ပိုင်းရှမ်းပြည်တမတော် SSPP SSC နဲ့မြမတမတော်တို့ကြားစစ်ရေးပဋိပက္ခတွေတင်းမာခဲ့တယ်လို့နိုဝင်ဘာလ23-24ရက်နေ့ဒီမှာမြမအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေနဲ့ရှမ်းပြည်တမတော်ကိုယ်စားလှယ်တို့တွေ့ဆုံချိန်မှာပြစ်ခတ်တိုက်ခိုက်မှုလျှော့ချရေးပါဝင်အချက်၅ချက်ကိုသဘောတူညီချက်ရရှိပြီးနောက်ပိုင်းစစ်ရေးအရှိန်လျှော့ပါလာခဲ့ပါတယ်ဒါပေမဲ့အခုလွယ်လန်းတန်ကျော်က SSPP SSC တပ်ဆုပ်ပေးဖို့အစိုးရကနေတောင်းဆိုခဲ့ပြီးနောက်ပိုင်းနှစ်ဖက်ကြားစည်ရေးသိမ်းမှတ်မှုဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းနိုင်ခဲ့ခြင်းမရှိပေမဲ့စာချုပ်ပါအချက်လက်တွေကိုရေးဆွဲရမှာတောက်လျှောက်ပါဝင်ခဲ့တဲ့ UNSC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမှကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲ။တယောက်တစ်မျိုးအခေါ်ဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။
မနက်ဖြန်အင်္ဂါည VOA တရားရေးလိုင်းစီစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကလေးငယ်တွေနဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြချင်ပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကလစဉ်ထုတ်စာဆောင်တစ်ခုမှာလမ်းပေါ်ကကလေးငယ်တွေရဲ့သူတို့ရဲ့ရုန်းကန်မှုတွေကိုအထူးပြုဖော်ပြပြီးသတင်းနောက်တွေအက်ဒီတာတွေကလည်းအိုးမဲ့အိမ်မဲ့လမ်းပေါ်ကကလေးငယ်တွေဖြစ်ကြပါတယ်စီဝိုင်းအရာဝင်ငွေမဖြောင်းလှပေမဲ့ဒီကလေးငယ်တွေကိုမြှင့်တင်ပေးနိုင်တဲ့နီလန်ကောင်တစ်ခုဖြစ်တယ်လို့စာဆောင်ကိုစီစဉ်သူတွေကပြောပါတယ် AFP သတင်းတပုတ်ကိုအချိန်ခံပြီးမတ်သိန်ကြီးထိုက်ကပြောပြပါမယ
်အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကသတင်းစာတစ်စောင်အတွဲထုံးစံအတိုင်းပဲသတင်းကန်အစီအဝေးထိုင်ကြပါတယ်ထုံးစံမဟုတ်ဘဲထူးခြားနေတာကတော့သတင်းထောက်တွေအားလုံးကအင်ယာမဲ့ကလေးငယ်တွေဖြစ်ပါတယ်ကလေးငယ်တွေရဲ့စာဆောင်လို့အထိပ္ပယ်ရတဲ့ Black Nama စာဆောင်ကတော့အင်ယာမဲ့ကလေးငယ်တွေရဲ့အတ္တိဒုက္ခတွေကိုထင်ဟဖော်ပြဖို့ရည်ရွယ်ထုတ်ဝေတာပါကလေးအရွယ်လက်ထပ်ရတာတွေလိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေကနေစလို့မူရစေဝါသုံးဆွဲမှုအစုံအကြောင်းအရာတွေကတော့အစုံပါပဲရှာနော်ကတော့ Black Nama ရဲ့အတိုင်ပင်ခံအက်ဒီတာဖြစ်ပါတယ်
စာဆောင်တွေသတင်းတွေစောင်းမတွေရောက်လာပြီဆိုလို့ရှိရင်ကျမတို့တစ်ဖွဲ့လုံးအစည်းအဝေးထိုင်ပြီးတော့သုံးမဲ့စာမှုတွေကိုညှင်းခုန်ဆွေးနွေးပြီးရွေးကြပါတယ်နောက်ဆုံးပုံနှိပ်ထုတ်ဝေမဲ့စာမှုတွေကိုရွေးချယ်ထုတ်နိုင်မှုကတော်တော်လေးကိုညှင်းခုန်ဆွေးနွေးရပါတယ်။သူတို့ကလည်းပြောကြတာပေါ့ဒီအကြောင်းအရာကပို့ပြီးတော့ကောင်းတယ်လူတွေပို့ပြီးစိတ်ဝင်စားမယ်စသဖြင့်ပေါ့
ပရဟိတအဖွဲ့အစည်းတွေရဲ့အဆိုအရဒေလီမြို့တော်ရဲ့လမ်းမတွေပေါ်မှာနေထိုင်ကြတဲ့ကလေးငယ်တွေကတောင်းနဲ့ချီပြီးရှိနေပါတယ်။2012ခုနှစ်ကစတင်ခဲ့တဲ့စာမျက်နှာ၈မျက်နှာပါလစဉ်ထုတ်စာဆောင်မှာတော့ဝန်ထမ်း80ရှိနေပါပြီ။Black Nama စာဆောင်ကိုထုတ်ဝေတဲ့ Chetna ရဲ့ညွှန်ကြားရေးမှူးစန်ဂျေးဂူပတာကတော့အခုလိုပြောပါတယ်
။ They feel very empowered and encouraged when people appreciate them.
Greenness ကပြောတာအာနာပိုင်းနေနဲ့စကားပြောတာမှာနောက်မီဒီယာနေနဲ့စကားပြောတာမှာလည်းယုံကြည်ချက်အပြည့်နဲ့သူတို့ဟာတိတ်ကိုတတ်သိရှိလာတယ်။ တိတ်ကိုပြောရဲဆိုရဲရှိလာပါတယ်။သူတို့ကိုစွမ်းရည်မြင့်ပေးဖို့တိတ်ပြီးထရောက်တဲ့နီလန်ဖြစ်တယ်လို့ကျွန်တော်ထင်တယ်။
မောင်နှမ၅ယောက်ရှိပြီးအရက်ဆွဲနေတဲ့အလုတ်လက်မဲ့ဖခင်ဖြစ်သူနဲ့နေထိုင်သူဂျွိုက်တီကူမာရီရဲ့ကလေးဘဝကနေစဉ်နဲ့အမျှရုန်းကန်ခဲ့ရတာပါ။အခုတော့သူ့မှာဝင်ငွေရှိခဲ့ပါပြီ။တခြားသတင်းထောက်ကလေးငယ်တွေလိုပဲအခုဆိုရင်အဝေးတင်အစီအစဉ်နဲ့လဲစတင်ယူနေပါတယ
်။ It's learning program.
पहले मैं भीख मांगती थी और नशा करती थी
और ये ငါဆိုကျမတောင်းရမ်းတယ်။မူရစေဝါလဲတုံးတယ်။တခါတလေအဝေးဆုပ်တွေကောက်တယ်။နောက်တော့ကျမဘလကနာမစားဆောင်အကြောင်းသိပြီးအလုဆလုဖြစ်ပါတယ်။အငယ်တန်းသတင်းတောက်အနေနဲ့ဆလုတာပါ။နောက်တော့သတင်းတောက်တစ်ယောက်ဖြစ်လာပြီးအခုတော့အက်ဒီတာတစ်ယောက်ဖြစ်တော့မှာပါ
။အခုဒီစားဆောင်ကလူ1000လောက်ဖတ်ပါတယ်။အများစုကတော့ Joyty ရဲ့အမေလိုစာမတက်သူတွေပါ။ Joyty ရဲ့မိခင်ဖြစ်သူ Sunita Davi ကတော့အခုလိုပြောပါတယ
်။ What I couldn't do, at least my daughter is doing.She's helping others and she's also helping us.
ကျွန်မမလုံနိုင်ခဲ့တာတွေကိုတမိကလုံနိုင်ပြီလေ။တမိကတခြားသူတွေကိုလည်းကူညီတယ်လို့ကျွန်မတို့ကိုလည်းကူညီနေပါတယ်
။စာဆောင်မိုးက300လောက်နဲ့ရောင်းပြီးလက်ဖက်ရည်တစ်ခွက်စာဖို့လောက်ပဲရှိပါတယ်။စီးပွားဖြစ်ကြီးမဟုတ်ပေမဲ့လမ်းမပေါ်ကကလေးငယ်တွေရဲ့အနာဂတ်ထွန်းတောက်လာဖို့အတွက်တော့အထောက်အကူဖြစ်စေပါတယ်။ New Delhi မြို့တော်ရဲ့လမ်းမပေါ်ကကလေးငယ်တွေဟာလည်းသူတို့စာဆောင်အတွက်အစွမ်းကုန်ကြိုးစားကြပါတယ်ရှင်။
အိန္ဒိယကလင်းငယ်တွေရဲ့ဘဝမတင်ကြီးတိုက်ပြောပြသွားတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တည်ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တတာမှ855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOARadio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာခုတော့တရင်အချင်းချုပ်ကိုမက်ခင်ဖြူတွေးကကြင်ညာပါမယ
်စီးရီးယားနိုင်ငံမှာ Airstrike ကိုတိုက်နေတဲ့တပ်တွေကိုကူညီဖို့ American စစ်မှုထမ်း250အထိနောက်ထပ်ဆေးလွှတ်ဖို့အတည်ပြုလိုက်ပြီးလို့ဂျာမနီမှာရောက်နေတဲ့ American သမ္မတ Barack Obama ကဒီကနေ့ကြေညာပါတယ်ဤတဲ့တပ်ဖွဲ့တွေကိုကူညီဖို့နောက်ထပ်အမေရိကန်တပ်တွေဆင်လို့ရေးအတည်ပြုခဲ့တယ်လို့ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria ဒေသခံတပ်တွေကိုကူညီဖို့အတွက်အမေရိကန်စစ်မှုထမ်းအရေးအတွက်တိုးမြင့်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့ဆိုတာနဲ့အတူဒီလက်ရှိ Syria နိုင်ငံထဲမှာအမေရိကန်တပ်သားအနည်းငယ်သာရှိနေပေမဲ့ IS တွေကိုအရေးပါတဲ့ဒေသတွေကနေတိုက်ထုတ်ရေးအတွက်ထိရောက်အရေးပါတဲ့ဆိုတာကိုတွေ့ရတာကြောင့်မလို့လုပ်ငန်းတွေကိုအရှိန်ပိုရအောင်အထူးတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်စစ်မှုထမ်း250ဆင်လို့ဖို့အတွက်အတည်ပြုလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့ကိုရောက်နေတဲ့သမ္မတဘာမကပြောကြားခဲ့တာပါရှင် Republican Party ကိုစားပြူသမ္မတလောင်းဖြစ်ရေးစူးစမ်းနေကြသူတွေနဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တတိယ Donald Trump သမ္မတလောင်းဖြစ်မလာစေဖို့အတွက် Mr. Trump ရဲ့ပြိုင်ဘက်အုပ်ကအထူးလက်တွဲလှုံ့ဆော်သွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ဒီ Mr. Trump ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကဒီမနေ့ကတနင်္ဂနွေနေ့နောက်ပိုင်းမှာပဲပြုံးဝင်နေနေထုတ်ပေါ်ပြောဆိုလိုက်ကြတာပါ။၈နှစ်ထဲမှာသမ္မတတက်တန်းကုန်ဆုံးတော့မဲ့သမ္မတ Obama ရဲ့နေရာမှာတာဝန်ယူနိုင်ဖို့အတွက်အကြိမ်နဲ့ရှင်းပြနေကြတာမှာပြီးပွဲတဲ့ February 9ရက်နေ့က New Hampshire ပြည်နယ်သမ္မတလောင်းပနမရွေးပွဲမှာ Mr. Trump ပဲအနိုင်ရခဲ့ပြီးတဲ့နောက်သူဟာပြိုင်ဘက်တွေအားလုံးကိုကြော်ပြီးထိတ်ဆုံးမှတည်တည်တသာအနိုင်ရနေတာပါရှင်။ယမန်နိုင်ငံအရှိတောင်ပိုင်းမှာအယ်ခိုင်ဒါစစ်သွေးကြောအဖွဲ့ကပြည်ခဲ့တဲ့နှစ်အတွင်းသိမ်းယူထားတဲ့မြို့တစ်ခုကိုဆော်ရီအာရေဗီယာဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကတချိန်တည်းဝင်ရောက်တိုက်ခိုက်တာမှတွင်အယ်ခိုင်ဒါတိုက်ခိုက်ရေးအဖွဲ့ဝင်800ကျော်ကိုချေမှုန်းနိုင်ခဲ့တယ်လို့ညွတ်ပေါင်းအဖွဲ့ကပြောပါရယ်ဆော်ရီဥဆောင်တဲ့ဒီညွတ်ပေါင်းအဖွဲ့ကထုတ်ပြန်တဲ့အကူအရေးအတွက်နဲ့ပတ်သက်လို့မှန်တိကျတည်ပြနိုင်ခြင်းတော့မရှိသေးပါဘူးပြီးခဲ့တဲ့မတ်လ22ရက်နေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးလူပေါင်း32ယောက်သေဆုံးခဲ့ရပြီးတဲ့နောက်တလကျော်ကြာပြီးခဲ့တဲ့မဲလ်ဘီမြေရောက်ရထားဗုဒ္ဓယုံကူဒီကနေ့မှပြန်လည်ဖွင့်လိုက်ပါပြီရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်ခင်ဖြူတွေးပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်ဒလင်ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညနေပဲမြန်မာပါအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနံပါတ်7925တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လာဗျာ
This program has come to you from the Voice of America, Washington.